နိုင်ငံများစစ်တပ်တွေအတွက်အမေရိကန်လုတ်လက်နက်တပ်ဆင်ထားတဲ့ drone ရင်တွေတည်ဖို့ရောင်းချမှုကတ်တက်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့နည်းပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်။အနေနဲ့ရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာချုပ်အခွင့်အဝင်မဟုတ်တဲ့နိုင်ငံတွေကဈေးကွက်ထဲမှာနေရာယူလာကြတာကတကြောင်ကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ်။လွန်ခဲ့တဲ့အနှစ်30ကျော် 1989 ခုနှစ်မှာနိုင်ငံပေါင်း35နိုင်ငံပါဝင်လက်မှတ်ထိုးခဲ့တဲ့ဒုံးလန်းနဲ့နှီးပညာထိန်းချုပ်ရေးစာချုပ် MTCR ရလူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါ။အဲ့ဒီစာချုပ်ကနေအနည်းငယ်လန်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အစစ်မြစ်နှီးပညာစစ်လက်နက်ရောင်းချသွားဖို့သမ္မတ Trump ကခွင့်ပြုလိုက်တာလို့အင်ဂျူရောကြေညာချက်မှာဖော်ပြပါတယ်။ MTCR စာချုပ်ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার လက်နက်လိုအပြင်နဲ့ဒုံးလက်နဲ့ကြီးတွေမပြန်ပွားရအောင်တားဆီးရေးပဲဖြစ်ပါတယ်။ဒါအပြင်လက်နဲ့တက်ဆင်ထားတဲ့ drone ရင်တွေဟာလည်းဒီစာချုပ်ထဲအကျုံးဝင်သလိုလက်ရှိမှာအဓိကပြန်ဖက်အင်အားစုတွေကြားစီရေးပဋိပက္ခမရှိဘူးဆိုရင်အဲ့လိုလက်နဲ့တွေမရောင်းချဖို့ပြိပင်ထားတာပါ။ဒါကြောင့်အခုလိုဖြေလျှော့ပေးလိုက်တဲ့အတွက်ဒုံးကြီးပါတဲ့ drone ရင်ကိုဘယ်လိုလက်နဲ့အမျိုးအစားတွေထည့်သွင်းတတ်မှတ်မလဲဆိုတာသမ္မတ Trump ပြန်ပြီးစဉ်းစားဆုံးဖြတ်ဖို့လိုလားမှာဖြစ်ပါတယ်။အခုရောင်းချခွင့်ပြုလိုက်တဲ့ drone ရင်ထဲမှာအမေရိကန်စစ်တပ်ကလက်ရှိတုံးနေတဲ့တနအီ800ကီလိုမီတာနှုန်းနဲ့လေတဲပြန်တန်းနိုင်တဲ့အမျိုးအစားတွေရောအခြားအမေရိကန်လို့စစ်လက်နက်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။